ကရင်ပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးလမ်းသရားတွေတိုက်ခိုက်ဖျက်ဆီးခံရတာတွေလည်းရှိပါတယ်။ကရင်လက်နက်ကင်အဖွဲ့အစည်းတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်တွေအသုံးပြုနေတဲ့သရားတခုကိုမိုင်းခွဲဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်ကျိုင်းစိတ်ကြီးဖျားတုံးစုဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဆက်ဖြစ်နေပြီးဇန်နဝါရီလ28ရက်နေ့မနက်မှာတော့ကျိုင်းစိတ်ကြီးနဲ့မူးလုံသွားတဲ့ကားလမ်းမကြီးကဓာလီတရားကိုပူးပေါင်းတပ်ဖွဲ့တွေဘက်ကမိုင်းခွဲခဲ့တယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
။အေးမိုင်းခွဲတော့နှစ်ခါခွဲလိုက်တယ်ဟိုဘက်ဒီဘက်ထိုင်နေဟိုတပ်ဖက်တပ်ဖက်ခေပေါ့ကျိုင်းစိတ်ကြီးအထွက်လိမ့်မှာပေါ့အဓာလီတရားနခါဆိုတာဟိုဘက်ထိုင်တယ်ဒီဘက်ထိုင်ပေါ့ဒါအဲ့လိုမျိုးပေါ့ဟိုတရားကပေါ်တော့မရတော့ဆိုဆိုမရတော့ဘယ်တဲ့မှာဖြစ်နေဒီတရားထိုင်နေဖက်နေဖြစ်တယ်အကလမ်းမှဒီဘက်မှာလေ
ဒီတရားကိုတော့ဇန်နဝါရီလ26ရက်နေ့ကလည်းမိုက်ခွဲတိုက်ခိုက်တာတွေရှိခဲ့တယ်လို့လဲဆိုပါတယ်ခရီးသုံးစုဒေတာဘက်မှာလည်းမနေ့ညကမိုက်ခွဲတိုက်ခိုက်မှုတွေရှိခဲ့တယ်လို့လဲဒေတာကန်ကပြောပါတယ
်ဟုတ်ပြီညကတော့ညကတော့ချက်ပွားမှာလုံးနှလုံးကိုယ်ဒါကချက်ပွားအခြေရတာကမရှိနေရဲ့အဲ့တော့ဒီပြည့်ပုံစံနဲ့မခွေအချက်ပွားချင်းဒါလုံးကိုယ်လာပြည့်ရတဲ့ဒီမေဇန်ပြည့်ရတဲ့ခေါ်တော့
ဒီရဲ့ပိုင်းမှာပဲကရင်ပြည်နယ်အတွင်းကကော့ကရိတ်ဖျားသုံးစုကြာရင်စိတ်ကြီးစတဲ့နေရာတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးစစ်ကောင်စီဘက်ကလည်းအကြဆုံးနေများနေတယ်ဆိုပြီးဒေသခံတွေကဆိုပါတယ်ကော့ကရိတ်မြို့နယ်ထဲမှာတော့ကြေးရွာ၅ရွာထက်မနည်းမီးရှို့ခံရတာလက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲပြီးမီးလောင်တာတွေဖြစ်ခဲ့ပါတယ်ဒေသခံအရက်သားတွေလည်းသေဆုံးထဏ်ရာရတာတွေလည်းဖြစ်ခဲ့ပါတယ်ရှင်